ကျုပ်ပြည်ရဲ့ရင်ကရှိခဲ့တဲ့သဘောထားကတော့ဒီသူတို့နိုင်ငံကဟိုမြန်မာလေ့လာသုံးတပ် Institute ရဲ့ပမောက္ခလီချန်ရန်ရဲ့ဟိုသုံးတပ်တဲ့စာရမ်းထဲမှာလည်းပါပါတယ်သူတို့ဒေတာဆိုင်ရာအစိုးရလို့ခေါ်တဲ့ UN အစိုးရကိုနိုင်တာသူတို့ကဒီနယ်စပ်ကအတိုင်းအတာနဲ့မကြိုက်အဖွဲ့အစည်းတွေကိုမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးအယူလုပ်ဖို့ပေါ့နော်သူတို့ဒီတိုင်းရင်းသားမျိုးကိုမွေးတချင်ကြားကိုလက်တက်မွေးဆိုတော့ဒီလိုအဆိုးတွေပါတောင်းသူတို့ရှိတယ်ဆိုတော့အဲ့ဒီပြီးခဲ့တဲ့ကာလမှာကတော့ဟိုကျွန်တော်တို့စိတ်ပြတာတဲ့ကိစ္စကဟိုဥသိမ်းစိန်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဆက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာမြစ်ဆုံစီမံကိန်းကိုတစ်ခါတည်းရလိုက်တဲ့ကိစ္စကတော်တော်လေးအဓိကကျပါတယ်အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကပုံကြားရှင်အဖွဲ့ဒီငြိမ်ပြီးတော့ဒီလိုဖြစ်သွားတဲ့ဥပုံကြားရှင်အဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေပေါ်လာတယ် KIA ကလည်း UNFC တို့ဘာတို့နဲ့ပူးပေါင်းမဲ့နဲ့အဲဒီနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတော့တိုက်တယ်ဟိုဒါနဲ့ပတ်သက်ပြီးတော့ပြုတ်ပြီးနောက်ကနေပြီးတော့ဖိအားပေးတယ်လို့ယူဆရပါတယ်အ
ဲ့တော့မြစ်ဆုံကိစ္စကိုလက်မခံညင်းပယ်လိုက်တဲ့အတွက်ကြောင့်တရုတ်ကတာကိုလက်ဆောက်ချလိုက်တဲ့သဘောပေါ့
မှန်ပါတယ်ခင်ဗျာဖိအားပေးတာပေါ့လေအဲတဲလွန်သားတစ်ခုအနေနဲ့ကဒီ KIA ဥက္ကဋ္ဌကနေ UNFC ကျွန်တော်တို့အစည်းအဝေးတစ်ခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီစကားလေးတစ်ခွန်းသူထွက်တာရှိပါတယ်သူကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရစေနဲ့ကျွန်တော်တို့ UNFC ကနေဘာကြောင့်ထွက်ရတယ်ဆိုတာကျွန်တော်အကျယ်မပြောလို့တော့ပါဘူးဆိုတာမျိုးသူပြောတာရှိပါတယ်သို့တော်လည်းเนาะအဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါန်ဆန်းစုကြည်အစိုးရနဲ့ပုံမပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဥက္ကဋ္ဌမကမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးနှီးနဲ့ဒီဆက်ဆံလာတာတွေ့ရတယ်။နောက်ဒီနယ်စပ်ကလက်နက်ကိုင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်ကြားရပါတယ်။
တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှာသိမရွေ့ပါလားတော့အဲ့ဒီဘက်ကမြောက်ပိုင်းအဖွဲ့ရည်အဲ
မှန်ပါတယ်မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲရေဝီယာအပြင်သူကသဘောထားပြောပြပြီးတော့ပြစ်စီခြင်းတဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းပြတ်တော့ပြောလေသိမရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ဂလန်ဂလန်လှုပ်လာတယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုရင်တော့သူကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့သူပညာပေးတတ်ပါတယ်ဥပမာဗမာပြည်ကွန်မြူနစ်ပါတီဆိုရင်လည်းသူကဆန့်ကျင်ပြီးတဲ့အခါကျတော့နော်ကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီကောင်းဆောင်တခင်ပါတိန်နေကတိကျောက်ပင်နဲ့ရန်နေပါလေဖြစ်ဦးရောက်ပန်းနဲ့ရန်နေပါလေဖြစ်အဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အတင်းကနေပုံကမှုတွေပါလေပေါ်လာတဲ့အခါမှာသူကမျက်စိမိတ်နေလိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာညံ့ညံ့မိကြီးမှာဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကညီညာရေးစစ်တပ်ကိုပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံငမှုဖြစ်တဲ့အခါသူကပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်မြူနစ်ပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်ဒေသိတ်တင်လေးထားတာရှိပါတယ်အဲ့မှာတိကျောက်ပင်ကဒီဝါယီကွန်မြူနစ်ပါတီနဲ့နော်အစိုးရကြားမှာညီညာရေးဆွေးနွေးဖို့တိုက်တွန်းတဲ့အခါမှာသခင်ပါတိန်တင်ကဒေါသတကြီးနဲ့ပေါ့နော်ဟိုတိကျောက်ပင်ကိုခင်ဗျားတို့သာအပြန်လဲပြင်ဆင်ဝါဒလမ်းလိုက်ကြအကျိုးတော်တော်မလိုက်ဘူးဆိုတာမျိုးဖြစ်ပေါ့နော်အတော်လေးပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲဒါကြောင့်မလို့စီဝေးတန်းလန်းနဲ့ပဲတိချောက်ပင်အစီအေးကဖြစ်တာလားမျိုးတွေပါလေဖြစ်ခဲ့ပါလေအဲ့ဒီနောက်ပိုင်းမှာဝါဒီကွန်ရက်ပါတီရဲ့ပြုတ်ပြည်ရဲ့ဆက်ဆံရေးကမကောင်းတော့ဘူးပေါ့နော
်အဲ့တော့ဆွေမျိုးပေါက်ဖို့ဆိုရဲဟာဘယ်ဟုတ်မလဲဗျဆွေမျိုးပေါက်ဖို့ဆိုတာကိုအမျက်ကိုမကြည့်ပဲနဲ့ကိုကြီးကျင်တဲ့စေတနာမျိုးတော့မထားနိုင်ဘူးကလေတကယ်တော့နိုင်ငံတိုင်းမှာအမျိုးသားအကျိုးစီးပွားနဲ့စုလုံးမှာပဲဆိုတော့အခု law စင်မှာတော့တရုတ်ကအဲ့ဒီသဘောမျိုးထားနေတော့မယ်လားခင်ဗျာ
အဲအခုကတော့သူကဒီအချုပ်တန်းမှာဝင်ပါမိရတာဖြစ်နေတဲ့အခါကျတော့ဟိုစားလဲယူဆုပ်လဲစူးဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမာနေတဲ့အခါကျတော့အခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပမောက္ခလီချန်ရန်ရဲ့စာရန်ထဲမှာကတော့အစိုးရက